ကရင်ပြည်နယ်မြောက်ရင်ခရိုင်တွင်းမှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကလက်နက်ချခဲ့တဲ့စစ်တပ်အင်အား600ကျော်ကိုပြန်ပို့ဖို့အတွက်မြန်မာစစ်ကောင်စီကထိုင်းဘက်ကိုညှိနှိုင်းခဲ့ပြီးမဲဆောက်ကနေလေကြောင်းခီးစဉ်တွေစီစဉ်ခဲ့တာလို့သိရှိရပေမဲ့ KNU ကထိမ့်သိမ်းထားတဲ့တပ်သားတွေကိစ္စဘယ်သူကမှညှိနှိုင်းတာမရှိသေးဘူးဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါအပြင်နေရမပြန်လို့တဲ့စစ်သုံးပတ်နေနဲ့သူတို့မိသားစုတွေကိုတော့အတင်းအကျပ်ပြန်ပို့မှာမဟုတ်ဘူးလို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်။
အော်ညီလေးများကမရှိဘူး။အော်ကျေးဇူးတော်အဲ့လိုပဲထုတ်တယ်။ဒါပေမဲ့အဲ့လိုမျိုးသူတို့ပြန်ပို့မယ်မပို့ဘူးဆိုတာကိစ္စကတော့သူတို့ဘက်မှာလည်းမူကြည့်တယ်လို့ကျွန်တော်ဒီအနေနဲ့ဟိုကျွန်တော်ကတုတ်ပိုင်းနေနေပဲရှိတယ်။တုတ်ပိုင်းနေနေပဲအဲ့ဒီတော့သူတို့ဘယ်လိုဆက်လုပ်မလဲဆိုတော့ဒီနိုင်ရုံတော့လေကျွန်တော်တို့ဒီနေရာတော့အဲတော့သူတို့ကိုယ်တိုင်ဆန္ဒကပြန်လို့လည်းမပြန်လို့ဘူးဆိုတာလည်းပုံလည်းမူကြည့်နေတယ်။လောဆယ်တုတ်ပိုင်းနေနေကိုကြီးဆောက်ရှောက်လို့ရသလားကိုကြီးဆောက်ရှောက်ပေးတာလေ။နောက်တစ်ခုကသူတို့ကိုပြန်ပို့လို့ပြန်ပို့မယ်သူတို့ရဲ့ဆန္ဒတဘောတာအဲ့ဒါတွေကလို့ရသူတို့ဆန္ဒတဘောတာဆိုတာသူတို့ဟိုရောက်ပြီးပြေးရေးခံအေးအေးယူခံရမယ်လေအတူတူဆိုတော့လေဟိုမပြန်တာကောင်းမယ်လို့သုံးပြတဲ့လူတွေခိကောင်းရှိတယ်ဟာအတင်းရဲ့ပြန်ပို့ကြရင်ကြည့်တယ်ကျွန်တော်ဟုတ်ကဲ့
ဧပြီလ9ရက်နေ့ညကမဲဆောက်အပီပီဆိုင်ရာလေစိတ်ကနေမြဝီခရိုင်တွင်းကဌာနဆိုင်ရာဝန်ထမ်းတွေတာဝန်ရှိသူတွေကိုပြန်ပို့မယ်လို့သတင်းထွက်ပေါ်ခဲ့ပြီးမဲ့လူမပါပဲလေရင်ကပြန်တန်းသွားခဲ့တယ်လို့အဲ့ဒီလေစိတ်ထဲမှာထိုင်းဘက်ကလုံခြုံရေးတွေတင်းကျပ်ထားပြီးထိုင်းသတင်းတောက်တွေကိုလည်းဝင်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ငွေကြေးတွေတည်ဆောင်သွားတယ်လို့ယူဆရကြောင်းထိုင်းသတင်းတောက်တွေကလည်းပြောပါတယ်။ဒါဟာဘန်နာငွေကြေးတွေကိုသာပို့ဆောင်ခဲ့တာဖြစ်တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်
။အဲဒီဘန်ထိုင်းလောက်ငွေတွေဖြစ်မှာပေါ့။ဘန်ငွေတွေဆိုရုံးငွေတွေစသဖြင့်နေလောက်ကုန်တယ်လို့ငွေတွေရှိမှာပေါ့။
ဧပြီလ6ရက်နေ့နေ့စွဲနဲ့ရန်ကုန်ကနေမဲဆောက်ကိုအရေးပေါ်လေကြောင်းပြေးစဉ်ပြန်တန်းခွင့်ပေးဖို့ထိုင်းနိုင်ငံဘက်ကိုအကြောင်းကြားစာပေးပို့ခဲ့ပြီးတဲ့နောက်အများစုကမြဝတီမြို့ကဌာနဆိုင်ရာဝန်ထမ်းတွေနဲ့တင်ငန်းညီနောင်အခြေချစစ်ဗျူဟာကဗျူဟာမှုအပါအဝင်အရာရှိအဆင့်68ဦးတပ်သားအဆင့်401ဦးရဲမေ59ဦးနဲ့တပ်မိသားစုဝင်82စုစုပေါင်း619ဦးကိုပြန်ခေါ်မယ်လို့ယူဆထားပေမဲ့ဧပြီလ9ရက်နေ့ကလာခဲ့တဲ့မြန်မာလီရင်နဲ့ဗန်နေကငွေတက်တာတွေကိုသာတည်ဆောက်မှုတွေဖြစ်ခဲ့တာပါဧပြီလ10ရက်နေ့မှာတော့ရန်ကုန်ကနေလီရင်လာတာကိုတော့မကြားသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်